Sister Elizabeth Joseph ကခွေရန်သာသနာပြုကောင်းသောတုတ်ထိန်သီလရှင်တစ်ပါးဖြစ်တဲ့အဟုတ်အရင်ကတည်းကလည်းဒီကလေးငယ်ရေးအမျိုးသမီးတွေအတွက်အကူအညီဆောင်ရှားမှုပေးနေတဲ့သီလရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေ။ဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအချက်တဲတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ကိုစူးစူးဝါကြုံနေရတဲ့အချိန်မျိုးမှာ Sister တို့အနေနဲ့အကူအညီဆောင်ရှားမှုတွေလက်ရှိအနေအထားမှာဘယ်လိုပုံစံနဲ့အဓိကပေးနေရတာတွေရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးပါလား Sister။
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့သီလရှင်တွေပါအခုအာနာတင်းပြီးတော့နောက်ပိုင်းမှာဖက်ဖက်မှာအကျက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြောင်းဝင်လာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲတော့ဘယ်လိုပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကို့မှာရှိနေတယ်ကျမတို့ကမိန်ကလေးတွေရှိနေတယ်အဲ့မိန်ကလေးတွေရဲ့လုံခြုံရေးကိုကြည့်ပေးတယ်ပြီးတော့သူတို့ကိုခံအားကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုအိုဗီမတ်တီချာချာလောက်ပြီးတယ်အဓိကတော့ပိုးမကူးဖို့တတိယဆီမံရတာပေါ့ကူးလိုက်လည်းပဲခဏရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အာဟာရပိုင်းမှာနော်နောက်တော့ဒီကျမတက်ဝင်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးသိသားစုစားဝတ်နေရေးကျန်းမာရေးနဲ့အာဟာရပိုင်းတွေကိုစွမ်းကုန်ကူညီပေးနေပါရင်နောက်ပြီးတော့ကျမတို့ဒီ medical team တွေတစ်ခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ရလက်ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယနိုင်ကိုဝိုင်းတိုက်ဖို့အတွက်သေးသေးနောက်အကာအကွယ်ပစ္စည်းတွေဝိုင်းရှာပေးပြီးတော့အခုလူတွေလက်လောအဲ့လိုပုံစံနဲ့ကူညီပေးနေပါတယ
် Sister တို့ကတော့ဒါနေစင်တာတွေကကိုယ့်ရဲ့မျက်စိရှိမှာပဲကိုယ့်အနီးဝန်းကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစောစောကပြောတဲ့ဒီအာနာသိမှုကြောင့်နောက်ဒီကိုဗစ်ကြောင့်မလို့ကြုံရတဲ့ဒီစိတ်ဒဏ်ရာတွေပေါ့နော်လူတွေကြားမှာဘလောက်ထိပြင်းထန်တဲ့ဖြစ်နေတယ်ဘလောက်ထိစိုးစိုးဝါးရှိနေတယ်ဆိုတာမျိုးကို Sister တို့တွေ့ရတယ
် Sister ကလေ guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မိမပီသူရဲ့စိတ်ကျန်းမာရေးကိုတော့စူးစူးဝါးဝါချိခိုက်နေတယ်လို့ပြောလို့ရပါတယ်။ကျဉ်းချမ်းတဲ့စိတ်ဒဏ်ရာတွေပေါ့နော် trauma လို့ခေါ်ရတာတွေပြီးတော့ depression စိတ်ကျတဲ့ရောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာတွေသေခြင်းစိတ်တွေပေါ်လာတာသတ်တည်ဖို့ကြိုးစားတာနော် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြတယ်ပေါ့နော်မိသားစုဆုံးရှုံးနေချေရတဲ့သူတွေဆုံးရှုံးတယ်အဲ့လိုမျိုးတွေကြောင့်မလို့စိတ်တော့ကြီးအများကြီးရောက်တယ် insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့ပြီးတော့စားလို့မဝင်တာတွေစိုးရိမ်ပူပန်ပြီးတော့ဘာလုပ်လို့ခံရမှန်းမသိတဲ့အခြေအနေတွေနောက်မျောလင့်ချက်နေလာတယ်ပြီးတော့အမုန်းတရားတွေနောက်ပြီးတော့စိတ်ကစင်ကလေးယောဂါတွေအဲ့ဒါတွေကိုကျွန်မရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မှာ
ဆိုတော့ sister ထောက်ပြသွားတဲ့အရာဆိုလို့ရှင်ပြည်သူတွေထဲမှာဒီနေရူဝါဒီအကျက်အတဲသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ်လူမှုစီဝါအကျက်တဲရှိတဲ့ဒီချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအတိတ်ကလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ
်ဆိုတော့သူတို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီတွေအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာပိုဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘလို့အကူအညီတွေကသူတို့အတွက်လောလောဆယ်မှာအတိတ်ကလိုအပ်နေတယ်လို့ပြောလို့ရမှာလဲ
လက်ရှိအနေထားကတော့အလိုအဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျန်းမာရေးနဲ့စားဖို့နေရာတော့အလိုအဆုံးပဲပေါ့ဒါကတော့ရုပ်ပိုင်းဆိုင်ရာကြည့်မယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာကတော့ခုနကကျွန်မပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေကအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေပေါ့နော်ဒီအရာတွေလည်းအများကြီးလိုအပ်နေတယ်ပမာဒီမှာကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေကနည်းသေးတယ်ဒီ professional leave ကူညီပေးတဲ့အရာကိုပြောချင်တာပါအဲ့ဒါကနေသေးတဲ့အတွက်ကြောင့်မို့ဒီပိုင်းကိုလည်းလုံးဝမိထားလို့မစင်ဘူးလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ social sister ပြောသလိုပဲဒီလူတွေအတွက်အဲစိတ်သက်သာရစေမဲ့နီးလန်းတွေလိုအပ်တယ်ဆိုလို့ရှင်လေဘယ်လိုနီးလန်းတွေလိုအပ်နေတယ်လဲဒီအတွက် sister တို့ကဘာတွေကူညီပေးနေတယ်လဲဆိုတာကိုလည်းပြောပြပေးပါလား
ကျွန်မပြည်သူတွေရဲ့စိတ်ဓာတ်ကတော့ပြောမယ်ဆိုရင်တော့မမာတယ်မရဲ့ဒီလားစဉ်းစားခံနိုင်စမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောလို့ရတယ်အဲ့တော့ကုပေးနေတဲ့အချိန်မှာဘာတွေအဓိကလုပ်ပြီးလဲဆိုတော့နေသိချင်းတွေနားထောင်ပေးတာပေါ့နော်နေသိချင်းတွေပေးတဲ့ဖွဲ့လိုက်ကုစားမှုတွေနောက်ပြီးတော့တယောက်ချင်းစီကုစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကြိုတင်ကာကွယ်တဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုပြီးတော့မှလုပ်ပေးတာတွေပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးပြုစုစောင့်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျဉ်းကျဉ်းနာနာနဲ့စောင့်ရှောက်ပေးရမလဲ အဲ့ဒါပြီးလို့ရှိရင် resiliency ခုနကကျွန်မပြောတဲ့ဒီစံစံခံနိုင်ကျွမ်းတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးထွက်လိုက်ကြလည်းဖြစ်သွားတာပေါ့နော်ခက်ခဲတွေကအများများတဲ့အခါကျအဲ့တော့အဲ့ resiliency ဘိုင်းမှာလည်းကျွန်မတို့ဝိုင်းဝန်းပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကန်ကြောင်လဲပေါ့နော်ဒီစိတ်ဓာတ်ရအကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရရမလဲဘယ်လိုမျိုးကန်ကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြေကြီးကျင်းရတာကိုနားထောင်ပြရတဲ့တခုတည်းမဟုတ်ဘူးနဲ့သူတို့က exercise လေးပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲ့ပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တဲ့လောက်ကူညီပေးတယ်ကျွန်မအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီဆောင်ရှောက်တဲ့အဖွဲ့တွေ network ဗမာပြည်အတွင်းရောဗမာပြည်အပြင်ရောချိတ်ဆက်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျွန်တော်မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါတယ်မ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလဲပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ကိုဗစ်တတိယလှိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကကျွန်မပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအဲ့လိုပေါ့ဆန်တို့ဥတို့ဆေးတို့အာစီတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့ PPE တွေတည်ရမလားအဲ့ရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေဆေးတွေအဲ့ဒါတွေကိုဝိုင်းပြီးတော့မှရှာပေးတယ်နောက်ပြီးတော့ဒီမှာကျွန်မတို့နေတဲ့ပတ်ဝန်းကျင်မှာစားပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုအိမ်မှာပြင်ဆင်ထားပြီးတော့မှသူတို့လို့လို့ရှင်ဒါယူပေါ့ဘာတွေဖြစ်လဲဘာစီးတွေပေးရမလဲဆိုတော့ဒီမှာ COVID response ဆရာဝန်ကြီးတွေကိုရဲ့အကြံပေးထားတဲ့ဆေးတွေပေါ့သူတို့ရဲ့ prescription တွေကိုကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေကိုလိုအပ်တယ်လို့ပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းရံပြန့်နေတဲ့တစ်ချိန်တည်းမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပိုပိုပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့သူရဲ့သတင်းတွေဆိုတော့ကျွန်တော်တို့ဒီကနေတိုင်းကြားနေရတယ်ဆိုတော့ဒီလိုတိတ်ကိုကူးဆက်မြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂါဆိုလို့ရှိရင်တကယ်ကူးဆက်မြန်မျိုးရိုးဗီဇာလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာခွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂါကကိုကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထွက်လည်းအရွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအကျက်တဲတွေကြားထဲမှာ sister ကိုယ်တိုင်ပေါ့နော်ကြုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပါအမရဲ့အဓိကကြားတဲ့အခက်အခဲတွေကိုပြောရမယ်ဆိုလို့ရှိရင်အသက်ရှူနေဖို့ oxygen အပတ်တကူလိုက်ရှာတယ် oxygen ရှာတာတော့တကယ်ကိုမှလည်းဟိုတော်ကမှခက်ခဲတယ်အရာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီအတွက်ကြောင့်မို့အရန်ခက်ခဲတယ်ပြီးတော့တခုရှိတာကိုကဒီမှာနေမှာဆေးပြတ်လို့ရန်ကုန်မှာဝယ်တယ်နေဘက်ကိုတည်လာဖို့သူတို့ကတည်မပေးတဲ့ဒါစေတနာပေါ့နော်ဒီဓာတ်ရဲမှာဟိုဘယ်လိုပြောအောင်လဲသူများတွေပြောသလိုပဲတောမီလောင်ရင်တောကြောင်လက်ခပေါင်းခတ်တယ်ဆိုတော့အဲဟိုပုံစံမျိုးပဲအလေအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအများဖြစ်လာတဲ့အခါကျတော့လူတွေကူညီတဲ့အခါမှာရောကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောရမလဲခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းဝေးရဲ့ကြနေတဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုသူကိုထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအမှတင်ထားတဲ့လူတွေကလည်းမလှုပ်ပေးနိုင်ဘူးမလှုပ်ပေးတတ်ဘူးဆိုတော့လေစတဲ့တော့အဓိကအခက်အခဲပြောရလို့ရှင်ဒီမတရားမှုဒီမတရားအနာတင်ထားတာ ਨੇ အကျန်းဖက်မှုရတော့ဒီလူတွေကြုံနေရတဲ့အခက်အခဲတွေအားလုံးရဲ့အရင်းအမြစ်ပေါ့အခက်အခဲတွေအားလုံးရဲ့အခက်အခဲပေါ့ဒါကတော့လောလောဆယ်မှာကြုံနေရတဲ့အခက်အခဲလို့ပြောပြတာဖြစ်ပါတယ်